စစ်ကောင်စီနဲ့အာရခတပ်တော်အေးဂျာမာတိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးတော့ရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရသာထိခိုက်တိုက်ဆုံးမှုတွေလည်းပိုတိုးလာနေပါတယ်။ထို့သဖြင့်စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်ထိခိုက်တိုက်ဆုံးမှုတွေများလာနေတာပါ။ရခိုင်ဘက်ကစီရေးပြည်ပခါနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေးအေးဂျာတိုက်ပွဲတွေပြင်းထန်နေတာတနစ်နီးပါးရှိလာတဲ့ချိန်မှာရခိုင်မြောက်ပိုင်းကမြို့နယ်10ခုနဲ့စစ်ကောင်စီရဲ့တပ်စခန်းတော်တော်များများကိုအေးအေးအာရခတပ်တော်ဘက်ကသိမ်းပိုက်ထားပါတယ်။အခုလိုရခိုင်ပြည်နယ်တိုက်ပွဲတွေမှာထိနာနေတဲ့စစ်ကောင်စီဟာရခိုင်ပြည်နယ်အနှံ့ကမြို့ရွာလူနေရပ်ကွက်တွေကိုမကြာခဏဆိုးဆိုးလိုလာရောက်ဘုံကျဲနေတာတွေကြောင့်အရသာတိုက်ဆုံမှုတွေတစ်နေ့ထက်တစ်နေ့ပိုများလာပါတယ်။စစ်ကောင်စီဟာဆင်ပေဒုက္ခသည်တွေနေထိုင်တဲ့အဆောက်အဦတွေကိုအဓိကဥတီပြီးတော့ပြင်မှတ်ထားတိုက်ခိုက်နေတယ်လို့အာရကတပ်တော် AA ပြောခွင့်ရခိုင်ဒုက္ခကအောက်တိုဘာ30ရက်နေ့က VOA ကိုပြောကြားခဲ့ပါတယ်
။ရခိုင်ပြည်အနှံ့ကဒီစစ်ဆောင်ပြည်သူတွေခိုးလုံနေတဲ့ဒီစာတင်ကြောင်းတာတနိကအဆောက်အဦဒီဆေးရုံဆေးခန်းတွေကိုအကြံဖက်စစ်ကောင်စီကသူတို့ဒီလူမျိုးရေးအရာအညိုအတေးတွေပေါ်မှာအခြေခံပြီးတော့မှဒီနေ့စဉ်နေ့တိုင်းပြင်မှတ်ထားပြီးတော့မှဒီတိုက်ခိုက်တပ်ဖြတ်မှုတွေအာတောက်လျှောက်ကျူးလွန်နေတာရှိပါတယ်။ဟိုဒါဟာအကျံဖဲစစ်ကောင်စီအနေနဲ့ဒီစစ်ရဇွမ်းမှုကိုဟိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်လို့ဒါဂျနီဗာကွန်ဗင်းရှင်းကိုလည်းချိုးဖောက်တာဖြစ်တယ်ပြ
။လက်ရှိတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့နယ်မှာလည်းအော်တိုဘာလအကုန်ပိုင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ရသား20ကျော်တည်ဆုံးခဲ့တယ်လို့အေဘက်ကပြောဆိုထားတာပါ။ကြော်တော်ရင်းနေအထီးလဲအမ်းမြို့ပေါ်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲအတွင်းရသားထောင်ချီပိတ်မိနေကြပါတယ်။ပိတ်မိနေတဲ့အမ်းမြို့တွေကဒေသခံတို့ဟာလက်လက်ကြီးကြီးတွေနဲ့စစ်ကောင်စီလေကြောင်းပစ်ခတ်မှုတွေကြောင့်တေဆုံးတန်ရနေကြပါတယ်။အမ်းမြို့ပေါ်မှာစားနပ်ရိက္ခာတွေလည်းပြတ်တောက်နေကြတာကြောင့်စာဝတ်တွေအေးပေါ်လိုအပ်နေတယ်လို့အမ်းမြို့ပေါ်မှာပိတ်မိနေသူတူကပြောပါတယ်။
ကျွန်တော်တို့ဒီအမ်းမြို့ပေါ်မှာလေလို့လေဟိုစားဝတ်တွေအစီအရာတို့ခဏငှားနေတဲ့လူတွေကိုလည်းငှားနေရတယ်ခင်ဗျာ။အခုကစပွဲတတိကို5000ရှိနေတာဒီလိုအဲ့လေအလိုပြုံးလေသူကမီးဖုန်းဖုန်းထိုင်လို့ရှိနေပြီးတော့စားပြင်မလေးကြားလို့ဆက်နေပြီးသားခုခင်ဗျာ
အရခတ်တက်တော်အေအေနေနဲ့ရခိုင်ပြည်နယ်ကအံ့မောင်းတော့ကွားမြို့နယ်တွေကိုသိမ့်ပိုင်နိုင်မှုအင်အားလုံးရင်းနဲ့ထိုးစစ်စစ်တိုက်ခိုက်နေတာဖြစ်ပါတယ်လက်ရှိမှာတော့အဲ့ဒေသတွေမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့သတင်းရယူဖို့ခက်ခဲနေပါတယ်ပြီးခဲ့တဲ့အော်တိုဘာလတစ်လအတွင်းမှာပဲစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တာကြောင့်ရခိုင်ဒေသခံ60ကျော်တည်ဆုံးပြီးတော့100ကျော်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ခြေစိုက် Development Media Group DMG သတင်းဌာနကကြေညာထားတဲ့စီးရင်မှာဖော်ပြထားပါတယ်။ရခိုင်ဘက်ကတိုက်ပွဲအခြေအနေရသားထိခိုက်တည်ဆုံးမှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။